နိုင်ငံတကာရေပိုင်တဲ့အတွင်းမှာရှိတဲ့အန်ဝါဇီဝအပင်နဲ့ရင်းနှီးသတ္တဝါအားလုံးကိုအကာအကွယ်ပေးမယ့်ပထမဆုံးစာချုပ်စာတမ်းတစ်ခုကိုကုလသမဂ္ဂကနေပြီးတော့ပြသလိုက်ပါတယ်။ဒါဟာပင်လယ်သမုဒ္ဒရာကိုကာကွယ်ခွင့်ပေးမယ့်သမိုင်းဝင်သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂအကြီးအကဲကချီချူပြောဆိုပါတယ်။ဒီသဘောတူညီချက်စာချုပ်ကိုအတည်ပြုဖို့အတွက်ကန့်ကွက်သူရှိတဲ့ဒီညှိနှိုင်းဆွေးနွေးပွဲကိုပင်လယ်သမုဒ္ဒရာရေးဆိုင်ရာစင်ကာပူတာဝန်ကြီးကကြီးကြပ်ပြုလုပ်ခဲ့ပါတယ်။သဘောတူညီချက်ရပြီးတော့စင်ကာပူတာမတ်ကတူထုလိုက်တဲ့အချိန်မှာတော့နိုင်ငံပေါင်း193နိုင်ငံကကိုယ်စားလှယ်တွေမတ်တပ်ရပ်ပြီးတော့လက်ခုပ်ဩဘာပေးခဲ့ကြပါတယ်။ဒီသဘောတူညီချက်ဟာနိုင်ငံရေပိုင်တဲ့အလွန်နိုင်ငံတကာရေပိုင်တဲ့အတွင်းကဇီဝမျိုးကွဲတွေကိုကာကွယ်ပေးသွားမှာလည်းဖြစ်ပါတယ်။ဒီစာချုပ်ဟာကမ္ဘာမျက်နှာပြင်တဝက်နီးပါးအတွက်အကျုံးဝင်မှုရှိပါတယ်။ဒီသဘောတူညီချက်ကိုရဖို့အတွက်20ကြာကြာအချိန်ညှိနှိုင်းပြီးတော့ဆွေးနွေးခဲ့ကြရတာပါ။2018ခုနှစ်ဒဇမလာဒီကုလသမဂ္ဂအထွေထွေညီလာခံကစီစဉ်ခဲ့တဲ့နိုင်ငံတကာညီလာခံတက်ရောက်လာတဲ့ကုသလတွေဟာအခုဒီမတ်လကြာတော့မှဒီစာချုပ်သဘောတူညီချက်ကိုရရှိခဲ့ကြပါတယ်။အခုဒီစာချုပ်ဟာ1994ခုနှစ်ကအသက်ဝင်ခဲ့တဲ့ပင်လယ်အန်ဝါဥပဒေဆိုင်ရာနိုင်ငံတကာသဘောတူညီချက်အောက်မှာရှိနေပါမှာ။စက်တင်ဘာလ20ရက်နေ့ဒီလာမယ့်အထွေထွေညီလာခံနှစ်ပတ်လည်ညီလာခံအတွင်းမှာတော့နိုင်ငံတွေအနေနဲ့စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်လက်မှတ်ဆထိုးနိုင်မှာဖြစ်ပြီးတော့နိုင်ငံပေါင်း60ကလက်မှတ်ထိုးလိုက်တာနဲ့နိုင်ငံတကာဥပဒေမှာအသက်ဝင်မှုရှိမှာပါ။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့အခုလိုမျိုးအရေးကြီးတဲ့အချိန်ဒီစာချုပ်ကိုအတည်ပြုနိုင်တဲ့အတွက်ကုစလရီကိုချီးကျူးစကားပြောပါတယ်။ဥတုရာသီဖောက်ပြန်မှုကြောင့်ရာသီဥတုပုံစံတွေနဲ့သမုဒ္ဒရာရေစီးကြောင်းတွေကိုအနှောက်အယှက်ပြုခဲ့တယ်လို့ပင်လယ်ပြင်အပူချိန်ကိုမြင့်မားလာစေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။နိုင်ငံတကာရေပြင်တဲ့ငါးအလွန်ကျွန်ဖမ်းဆီးတာတွေကာဗွန်ကြောင့်မလို့ပင်လယ်ပြင်အစိတ်တောက်ဖြစ်ရကနေပြီးတော့အန္တရာယ်ဇီဝတွေကိုချိန်ချောက်မှုဖြစ်လာတယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒါကြောင့်မလို့လည်းဒီစာချုပ်မှာဖြစ်နေသမျှနိုင်ငံအားလုံးပါဝင်လက်မှတ်ထိုးကြဖို့သူကတိုက်တွန်းတောင်းဆိုခဲ့ပါတယ်ခင်ဗျာ။